တမရဒေါ်လာထရမ့်ကိုထောက်ခံသူတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘုရင်မှာစစ်တော်ကိုအတင်းဝင်ရောက်ဆင်းရဲတာဟာတမရကြောင့်လို့ဆက်ဆဲပြီးဒီမိုကရက်တစ်ကြီးဆိုးတဲ့အောက်လွှတ်တော်ကတမရကိုတရားဆက်ဆိုဖို့တနင်္လာနေ့မှာလှုပ်ဆောင်နေကြပါတယ်။တမရထရမ့်ရဲ့လင်းနှစ်တာတမရတက်တန်းဟာဇန်နဝါရီ20မှာပြီးဆုံးတော့မှာဖြစ်တယ်နဲ့ဒီမိုကရက်တစ်တင်သွင်းတဲ့တမရပေါ်တရားဆက်ဆိုမဲ့စာမျက်နှာ၄ညနာပါအဆိုပြုချက်ထဲမှာတော့တကယ်လို့သမရကိုသာတိတ်တော်ဝင်ကိုဆက်ပြီးထမ်းဆောင်ခွင့်ပြုထားမယ်ဆိုရင်သူဟာအမျိုးသားလုံခြုံရေးဒီမိုကရေစီရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်ချိန်ချောက်မှုတစ်ခုဖြစ်လာမယ်ဆိုတာကိုပြသခဲ့ပြီးဖြစ်တယ်လို့တရားဥပဒေနဲ့လုံးဝကန့်ညင်မှုမရှိတဲ့အပြုအမူတွေကိုလှုပ်ဆောင်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီအဆိုပြုချက်အတွက်ဒီမိုကရက်တစ်ကြီးဆိုထားတဲ့အောက်လွှတ်တော်ကလာမယ့်တရက်နှစ်ရက်အတွင်းမှာပဲနည်းခွဲဆုံးဖြတ်ဖို့ရှိပါတယ်။အောက်လွှတ်တော်မှာသမရကိုတရားစွဲဖို့အတွက်Republican တယောက်မှလက်မခံပေမဲ့ Democrat အမတ်218ယောက်ကလက်မရေးထိုးထားတဲ့အတွက်အမတ်ဦးရေ435ယောက်ရှိတဲ့အောက်လွှတ်တော်မှာဒီအဆိုကိုအများစုနဲ့တော့ရနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုကိုအောက်လွှတ်တော်က Democrat ခေါင်းဆောင်တွေကအထက်လက်တော်ကိုချက်ချင်းတင်သွင်းမယ်မတင်သွင်းဘူးတော့တဲတဲကိုကမသိရသေးပါဘူး။အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့သူသမ္မတတာဝန်ယူတဲ့အခါမှာသူ့ကက်ဘိနက်အဖွဲ့အတွက်သူရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကနေအတူပြုပေးရေးကိုပထမဦးစားပေးလှုပ်ဆောင်ခြင်းကြောင့်ပြောကြားထားတာပါ။